မြန်မာနိုင်ငံက white card လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေ2015ခုနှစ် match လ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်လို့နိုင်ငံတော်သမ္မတရုံက February 17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့သမ္မတအနေနဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေကိုရက်သက်မှတ်ပြီးတော့တိတိကျကျဆောင်ရွက်လာတဲ့အပေါ်မှာကြိုဆိုပေမဲ့ယာယီတက်တေကန်လက်မှတ်ဘယ်သူတွေရထားသလဲဆိုတဲ့အချက်ကိုတော့ပြန်ပြီးစီစစ်ဖို့လိုမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါ
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးပြည်လုံးကျွတ်ဆန္ဒခံယူပွဲတွေမှာ white card ယာယီတက်တေကန်ကပ်ပြားကန်ဆောင်ထားသူတွေပါမဲပေးခွင့်ရှိတယ်ဆိုတဲ့ဥပဒေမူကြောင်းကိုသမ္မတက February 10ရက်နေ့မှာလက်မှတ်ထိုးအတည်ပြုလိုက်ပြီးနောက်တနေ့ February 17ရက်နေ့မှာသမ္မတရုံးကဒီကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတရုံးကြေညာချက်ထဲမှာတော့လက်တလော white card ကန်ဆောင်ထားသူတွေရဲ့ကပ်ပြားအလုံးဟာလာမယ့်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မှာဖြစ်ပြီးအဲ့ဒီလူတွေအနေနဲ့မေလ31ရက်နေ့နောက်ဆုံးထားပြီးပန်းရောင်နိုင်ငံသားကနဲ့လာရောက်လဲလှယ်ကြရမယ်လို့သမ္မတရုံးကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ AMP ရခိုင်အမျိုးသားပါတီခေါင်းဆောင်လည်းဖြစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့သမ္မတရုံးကြေညာချက်ကိုကြိုဆိုပေမဲ့ white card ယာယီတက်တေကန်ကတ်တွေဘသူတွေကိုထုတ်ပေးထားတယ်ဆိုတာအသေးချာပြန်လည်စစ်ဖို့လိုမယ်လို့ထောက်ပြပြောဆိုပါတယ်
။ဘာကြောင့်ယာယီတက်တေကန်ကတ်ကိုပေးတယ်လေ1980နိုင်ငံသားဥပဒေအကျုံးဝင်ပြီးတဲ့နောက်မှာဒါကြောင့်ယာယီတက်တေကန်ကတ်ကိုပေးတယ်ပေးခြင်းဒီဥပဒေရအကျုံးဝင်ခြင်းရှိမရှိကျွန်တော်တို့ပြန်လည်စီစဉ်ရမယ့်တာဝန်ဒီပြောင်စုအစိုးရရဲ့ရှင်းနေချုပ်အပအဝင်လောက်ကဝန်ကြီးဌာနနဲ့ကြုံကျင်တဲ့ပုံစံတွေမှာတာဝန်ရှိပါတယ်အဲ့တော့ဒီနေ့သမ္မတဖက်က2015ခုမတ်လ31ရက်နေ့မှာယာယီတက်တေကန်ကတ်ဤတက်တန်းကိုတတ်မှတ်ခြင်းဒီမှန်တယ်လို့ကျွန်တော်တို့ပြောပါတယ်ဒါပေမဲ့ဒီချက်မကဆိုးတဲ့တာဝန်ရှိတဲ့နိုင်ငံတော်ကြီးကြီးဟာပြီးခဲ့တဲ့ကာလကလေးကတတ်မှတ်တင့်တယ်ဆိုရဲတော့ဒါသုံးသက်ချက်တစ်ခုလည်းရှိပါတယ်။ဘာကြောင့်လဲဆိုရင်ယာယီတက်တေကန်ကတ်ကိုပေးရမယ့်အခြေအနေဒီ1980နောက်ပိုင်းမှာမရှိပါဘူး။အဲ့ဒီသဘောရပြန်သုံးသက်လို့ရှိရင်တိုင်းရင်းသားတွေထဲမှာယာယီတက်တေကန်ကတ်ကိုနော်တိုင်းရင်းသားဟုတန်တရားဝင်ခဲ့တော်လဲတဲ့။ဒီနည်းအားဖြင့်တိုင်းရင်းသားဟုယူဆခဲ့ပွင့်ရှိတဲ့ပုဂ္ဂိုလ်တွေကိုဘာကြောင့်ယာယီတက်တေကန်ကတ်ကိုပေးထားခဲ့တဲ့သူရဲ့ပြဿနာကိုလောက်ဝကဝန်ကြီးဌာနကရှင်းရပါလိမ့်မယ်။အခုနိုင်ငံတော်သမ္မတရဲ့ဖြည့်ချင်းချက်တနည်းအားဖြင့်ကာလသတ်မှတ်ချက်ပြီးယာယီတက်တေကန်ကတ်ကင်ထားတဲ့ပုဂ္ဂိုလ်တွေထဲမှာတိုင်းရင်းသားတွေပါနေတယ်။အဲ့ဒီတိုင်းရင်းသားတွေကိုအများဆုံး2015မတ်လ31ရက်နေ့မတိုင်ခင်မှာ1980နိုင်ငံသားဥပဒေအရနိုင်ငံသားအဖြစ်တစ်ခုကိုသတ်မှတ်ပေးပါဆိုရဲတနည်းအားဖြင့်ညွှန်ကြားချက်ပါတယ်လို့သူပြောပါတယ်
white card ကန်ဆောင်ထားသူတွေကိုပန်းရောင်နိုင်ငံသားကပ်ပြားအဖြစ်ပြောင်းလဲတဲ့နေရာမှာလဲတီးဆဲနိုင်ငံသားစစ်စီရေးဥပဒေအရစစ်ဆေးပြီးနိုင်ငံသားဖြစ်ပိုင်ခွင့်ဥပဒေနဲ့ကန့်ညီမှသာပန်းရောင်နိုင်ငံသားကပ်ပြားကိုထုတ်ပေးမှဖြစ်တယ်လို့သမ္မတရုံးကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့1982ခုနှစ်နိုင်ငံသားဥပဒေအတည်ပြုပြီးတဲ့နောက်ပိုင်းမှာယာယီတက်တေကန်ကပ်ပြားတွေထုတ်ပေးတာရှိခဲ့တာကြောင့်အရင်ရှိထားခဲ့တဲ့နိုင်ငံသားဖြစ်ရေးဥပဒေတွေနဲ့ရှင်းတော့မညီပဲဖြစ်နေတဲ့အတွက်ဒါဟာမေးခွန်းထုတ်เสียဖြစ်နေတယ်လို့လဲဒေါက်တာအေးမောင်ကပြောပါတယ်။
ပေးတယ်လို့ပြောတဲ့နော်1958ပြည်တော်စုမြန်မာနိုင်ငံတွင်းနေတဲ့သူများပတ်ပုံတင်ခြင်းဤဥပဒေဤဥပဒေရပေးထားတယ်ဆိုရင်ကိုအဲ့ဒီဥပဒေအာဏာသက်ရောက်တဲ့ကာလတွင်းမှာ1982နိုင်ငံသားဥပဒေဟာအာဏာသက်ရောက်နေပြီဖြစ်တယ်အဲ့တော့ဒီဥပဒေတစ်ခုတွင်းမှာဘယ်ဥပဒေကပိုခိုင်းပါသလဲတနည်းအားဖြင့်1982နောက်ပိုင်းမှာပေးတဲ့အမျိုးသားပတ်ပုံတင်ချက်တရားဝင်သလားအဲ့ဒီအမျိုးသားပတ်ပုံတင်ကတ်ပျောက်ဆုံးပြည့်စည်သွားလို့ပေးတဲ့ယာယီတက်တေကန်ကတ်ဟာတရားဝင်သလားအဲ့ဒီတရားဝင်ပေးတယ်ဆိုတော့သူတို့ယာယီတက်တေကန်ကတ်ရဲ့ကာလသတ်မှတ်ချက်ကိုဘာကြောင့်နော်ငကိုပေးစင်ကလေးကမရှိခဲ့တယ်လေအခုမှဘာကြောင့်နိုင်ငံတော်သမ္မတကြီးကကာလသတ်မှတ်ချက်နဲ့မတ်လ31ရက်နေ့ကိုသတ်မှတ်ရတယ်ဒါလေးတွေကတော့မေးခွန်းရှိလာတာပေါ့လေတော်တော်ဘာဖြစ်ဖြစ်ဒါလက်ရှိအကျဉ်းချက်သူတင်နိုင်ငံရေးထွေထွေအချက်လေးတစ်ခုကိုနိုင်ငံတော်သမ္မတကြီးဘက်ကသတိတရားရှိစွာဖြင့်ရှင်းကပ်ခြင်းလို့ကျွန်တော်သုံးသပ်ပါတယ်။အဲဒါကြောင့်ယာယီတက်တေကန်ကတ်နဲ့ပတ်သက်တဲ့တိုင်းရင်းသားကဏ္ဍအကုန်လုံးကိုမတ်လ31ရက်နေ့အတွင်းမှာမိမိဝန်ကြီးဌာနကနော်ဒါတာဝန်အရနော်ပြည့်ပြည့်စုံစုံလုပ်ပါဆိုတဲ့ကြေညာချက်တစ်ခုဟာဒီအမိရဲ့နောက်မှာရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဒီကြေညာချက်ဟာအစိုးရကနိုင်ငံသားစီစီချင်းလုပ်ငန်းကိုမိုးပွင့်အထူးစီမံချက်အနေနဲ့အချိန်မြင့်ဆောင်ရွက်နေခြင်းရဲ့ဒစရိုက်ပိုင်းဖြစ်တယ်လို့လည်းသမ္မတရုံးကြေညာချက်မှာဖော်ပြပါတယ်။မိုးပွင့်အထူးစီမံချက်ကိုအကောင့်ထည့်ဖော်ဖို့အတွက်တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရက်ွက်ကျေးရွာအုပ်စုကြီးကြပ်မှုကော်မတီများကတဆင့်ဆောင်ရွက်ဖို့အတွက်သမ္မတရုံးကညွှန်ကြားချက်ထုတ်ထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ ရင် စစ်အစိုးရ လက်ထက်တုန်းက white card ယာယီ တပ်တွေကန် လက်မှတ် ကန်ဆောင် ထားသူတွေ အနေနဲ့ လူလူ ဆန္ဒ ခံယူပွဲတွေ အပါအဝင် ပြည်သူ လွတ်တော် အမျိုးသား လွတ်တော် နဲ့ တိုင်း ဒေသကြီး လွတ်တော်တွေ မှာပါ မဲပေးခွင့် ပေးခဲ့ပေမဲ့ 2008 ဖွဲ့စည်းပုံ အခြေခံ ဥပဒေ မှာတော့ အဲ့ဒီလို ဖော်ပြထားခြင်း မရှိပါဘူး ဒါကြောင့်လဲပြည်တော်စုလွတ်တော်ကအတည်ပြုပြီးသမရဦးသိန်းစင်ကဖေဖော်ဝါရီလ10ရက်နေ့မှာလက်မှတ်ထိုးလိုက်တဲ့ဥပဒေမူကြမ်းအပေါ်အခြေတည်ငင်းခုံမှုတွေထွက်ပေါ်ခဲ့သလိုစနစ်ပြပွဲတွေလည်းဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ